လွှတ်တော်ကဖွဲ့စည်းထားတဲ့လေယာမြေနဲ့အခြားမြေများစုံစမ်းရေးကော်မရှင်အစီရင်ခံစာအပိုင်း123မှာလေယာမြေအမှုတွေနဲ့ပတ်သက်ပြီးအစိုးရဖြေရှင်းဆောင်ရွက်ပေးမှုအားနည်းနေတာကြောင့်အချိန်ကာလတစ်ခုသတ်မှတ်ဖြေရှင်းပေးဖို့စုံစမ်းရေးကော်မရှင်အဖွဲ့ဝင်ဦးဆိုင်ထွန်းစိန်ကဒီနေ့ပြည်ထောင်စုလွှတ်တော်မှာအဆိုတင်သွင်းခဲ့ပါတယ်။ကော်မရှင်အဖွဲ့ဝင်ဦးဆိုင်ထွန်းစိန်ရဲ့အဆိုနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကလေယာမြေပြဿနာတွေဟာလွှတ်တော်တက်တန်းတစ်နှစ်မပြည့်ခင်ကတည်းကပေါပေါက်ခဲ့တာဖြစ်ပြီးကြံရှိနေသေးတဲ့လွှတ်တော်နဲ့အစိုးရတက်တန်းကာလအတွင်းမှာမဖြေရှင်းပေးနိုင်ရင်ပြည်သူတွေယုံကြည်မှုရှိတော့မှမဟုတ်ဘူးလို့ပြောလိုက်ပါတယ
်။ဒီအဆိုနဲ့ဒီကိစ္စတွေကလွှတ်တော်တက်တန်းတစ်နှစ်မပြည့်တည်းမှာစပြီးပေါ်ခဲ့တဲ့ကိစ္စပဲ။ဟိုလွှတ်တော်တက်တန်း၃နှစ်ရှိပါပြီ။နောက်2နှစ်မကြာတော့ပါလွှတ်တော်တက်တန်းကဒီကာလအတွင်းမှာပြည်သူအဆိုကကျွန်တော်တို့ပါပါတယ်။ပြည်သူအုပ်ချုပ်ရေးအဖွဲ့အစည်းဟုတ်လား။ဘာပဲဖြစ်ဖြစ်ပြည်သူကိုစားပြုထားတယ်ဆိုတဲ့တရားရေးအဖွဲ့အစည်းကဒီကာလအတွင်းမှာမှကျွန်တော်ဒါကိုမဆောင်ရွက်ပေးနိုင်ဘူးဆိုရင်ပြည်သူကိုလည်းဖြစ်ပါမလား။ပြည်သူအဆိုကဖြစ်ပါ။အုပ်ချုပ်ရေးအဖွဲ့အစည်းတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘဲနဲ့အစိုးရပြည်သူများနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်တိတိကျကျမဆောင်ရွက်ပေးနိုင်ဘူးဆိုရင်ကျွန်တော်တို့အစိုးရလွတ်တော်ကိုယ်လဲအုပ်ချုပ်ရေးဖွဲ့မှရှိတဲ့သူတွေဒီအခါမှာတရားရေးဆိုင်ရာအဖွဲ့အစည်းတွေရဲ့အပေါ်ပြည်သူရဲ့ယုံကြည်မှုအထောက်ဘယ်လိုရှိမလဲဆိုတာစဉ်းစားဖို့မိမိတို့ဆောင်ရွက်ချက်တွေကပွင့်လင်းမြင်သာရှိအောင်လုပ်ဖို့လိုတောင်းယူတောင်းခံလုပ်ဖို့လိုပါတရားဝင်ပြည်စာအထောက်ထားသုံးမလို့ရှိရင်ဒါတွေရှိပါသလားလို့မေးလို့ရှိရင်အဲ့လေသမားစီမှာရှိချင်မှရှိသူမြင်မဟုတ်ဘူးလို့မိမိတို့ဘက်ကဆုံးဖြတ်ဆောင်ပေးလိုက်မယ်ဆိုရင်မှားရင်းနဲ့ဆုံးဖြတ်ချက်တစ်ခုဖြစ်သွားနိုင်တဲ့အတွက်ပြည်သူတွေအများကြီးနဲ့နာလို့ပြည်သူတွေကဟောဒီအုပ်ချုပ်ရေးဖွဲ့ဟောဒီအစိုးရဖွဲ့ကိုအထင်သေးအမြင်သေးယုံကြည်မှုနဲ့သွားမှာ
ဒါအပြင်လေယာမြေပြဿနာတွေကိုအစိုးရအဖွဲ့အနေနဲ့ဒီနှစ်စက်တင်ဘာလအကုန်နောက်ဆုံးထားပြီးဖြေရှင်းပေးဖို့လည်းတိုက်တွန်းပြောကြားခဲ့ပါတယ်ဒီနေ့ပြည်ထောင်စုလွှတ်တော်မှာပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကလာရောက်ရှင်းလင်းဖြေကြားခဲ့ပါတယ်လေယာမြေပြဿနာတွေမှာအထောက်အထားခံလို့မှုမရှိတာတွေအပြင်ကွဲလဲချက်တွေရှိနေတာကြောင့်ပြဿနာတွေဖြေရှင်းရမှာအချိန်ကြာနေတာဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနဗိုလ်မှူးချုပ်ကျော်ကျော်ထွန်းကတင်ပြခဲ့ပါတယ်အချို့လေယာမြေတွေကိုပြည်သူတွေစီပြန်ပေးနေပေမဲ့တောင်သူတွေလက်ထက်မရောက်ဘူးလို့ကော်မရှင်ကိုတင်ပြလာတာတွေရှိရတဲ့အတွက်အောက်ခြေမှာမမှန်မကန်ဖြစ်နေတာတွေကိုအစိုးရအဖွဲ့ကမဖြေရှင်းနိုင်ဘူးဖြစ်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကပြောပါတယ
်မဖြေရှင်းနိုင်တဲ့ပြဿနာအစိုးရအဖွဲ့အုပ်ချုပ်ရေးအဖွဲ့စစ်စစ်နေရမယ်ကျွန်တော်တို့မြင်နေပါပြီပြည်သူတွေကလည်းပြောနေပါပြည်သူတွေရဲ့ပြောတဲ့အတန်းကနားထောင်လိုက်ပါမဖြေရှင်းနိုင်တဲ့ချက်ကပါဆိုတာတိကျတယ်ဘယ်လိုဖြေရှင်းနိုင်တယ်ဆိုတာကိုလည်းသိပါတယ်အဲ့ဒီဒဲမာကွာအုပ်ချုပ်ရေးအဖွဲ့တွေကတူတူကဘယ်လိုလုပ်ရင်ပြီးနိုင်လေပြဟာဆိုပြီးတော့အကြံဉာဏ်တွေပေးတာလည်းတွေ့ရတယ်အဲ့ဒါကခင်ဗျားတို့သက်ဆိုင်ရာအထက်ကိုတင်ပြပါဘယ်လိုရှင်းရမယ်ဆိုတာဒါပေမဲ့အပေါ်ဟာခိုင်းတဲ့အတိုင်းပဲလုပ်နေရတယ်ဆိုတာကိုပြောနေကြတယ်အဲ့တော့တခါတခါကျရင်မုံလုံးစက်ကကတ်တယ်လုံနေကြတဲ့ဖြည့်ရှင်းမှုမျိုးတော့ကျွန်တော်တို့ကပြီးမှာမဟုတ်ဘူးလို့ယူဆပါတယ
်လေယာမြေပြဿနာတစ်ခုချင်းစီကိုတေးသေးချာချာမဖြည့်ရှင်းရင်ကောင်းမွန်တဲ့အစိုးရတန်ရှင်းတဲ့အစိုးရဖြစ်လာမှာမဟုတ်ဘူးလို့ကော်မရှင်အဖွဲ့ဝင်ဦးအောင်သိန်းလင်းကပြောပါတယ
်နိုင်ငံတော်သမ္မတကြီးကြွေးကြော်နေတဲ့ကောင်းမွန်တန်ရှင်းတဲ့အစိုးရဖြည့်ရှင်းဆိုတဲ့နေရာမှာအောက်ခြေကစောင်းချက်တွေဟာလူလူမမတွေဖြစ်နေတာကိုလူလူစုထားမယ်ဆိုရင်သူဖြစ်စေခြင်းနဲ့လင်ကာဗာမန်ကုတ်ကာဗာနစ်ဖြစ်လာဖို့ဝင်နေသေးတယ်။အောက်ခြေကလုံးဝမပါလုံနေတဲ့ဟာဒီကြမ်းမတ်ပြီးတော့ထိကြောက်ပြီးတော့ဆောင်းဘူဒူလာပြီးပြောစင်တယ်
။တက်မတော်ကတင်ထားတဲ့လေယာမြေတွေကိုပြည်ထရေးဝန်ကြီးဌာနကိုပြန်ပေးပြီးတက်ဆိုင်ရာမူလပိုင်ရှင်တွေလက်ထဲရောက်ဖို့တိုင်းဒေသကြီးနဲ့ပြည်နယ်အစင်းစင်းကစီစစ်ပေးရမှာဖြစ်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးစောရွှေကပြောပါတယ်။
ဒီလေဝန်ကြီးဌာနကိုပြန်ပေးတယ်ဒီလေဝန်ကြီးဌာနရဲ့တစ်ဆင့်တက်ဆိုင်ရာတိုင်းပြည်တွေခရိုင်မြို့တွေစသဖြင့်သူတို့တွေကိုဟာလာစီစစ်ပြီးတော့မှပြန်ပေးနေတယ်ပြန်ပေးနေတဲ့ခါကျတော့အဓိကတော့မူလပိုင်ရှင်လက်ထက်ပြန်အောင်ပို့တယ
်လေယာမြေနဲ့အခြားမြေများစုံစမ်းရေးကော်မရှင်အစီရင်ခံစာအပိုင်း123ပါလေယာမြေအမှု900ကျော်မှာ400ကျော်ကိုအစိုးရအနေနဲ့ဖြည့်ရှင်းပေးပြီးဖြစ်တယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကနိုင်ငံတော်သမ္မတကိုယ်စားလှယ်လေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်တန်းကပြည်ထောင်စုလွှတ်တော်မှာရှင်းလင်းပြောကြားခဲ့ပါဗျ။အဲ့ဒီဝင်ကြီးရှင်းလင်းချက်တွေဟာပြည်စုံမှုမရှိကြောင်းနဲ့လေယာမြေအမှုတွေမှာအစီရင်ခံစာနဲ့ကွဲလွဲမှုတွေရှိနေတယ်ဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါဗျ။အစိုးရဖြေရှင်းပြီးတဲ့လေယာမြေအမှု400ကျော်ဟာလေယာမြေအေက23,000ကျော်အကျုံးဝင်တယ်လို့သိရပါဗျ။ဒီနေ့ပြည်ထောင်စုလွှတ်တော်ဆုံးဖြတ်ချက်အရအစိုးရအဖွဲ့ဟာလေယာမြေပြဿနာတွေကိုဒီနှစ်စက်တင်ဘာလကုန်နောက်ဆုံးထားပြီးဖြေရှင်းဆောင်ရွက်ရမှာဖြစ်ပါတယ်။